နာဖပြန်ကြားရေးဝန်ကြီးဘုံမှုချုပ်ကျော်ဆန်းကလွန်ခဲ့တဲ့ဧပြီလ9ရက်နေ့သုံးမင်းဆောင်2006သတင်းစာရှင်းလင်းပွဲမှာပြက်စင်မီတာကားတွေမတက်ပါဘူးလို့ကတိပေးပြောခဲ့ပြီးမှအခုလိုမီတာကားတွေ10ဆလောက်ခုန်တက်သွားတဲ့အတွက်မြန်မာပြည်သူတွေကတော့တအံ့တော်ဖြစ်ကုန်ပါလေ။အရင်ကဝန်ထမ်းတွေပင်စင်စားတွေတာရဏဝန်ထမ်းတွေကပြက်စစ်တယူနစ်ကနေယူနစ်90အထိကိုပြန်90ပေးရပြီးအရက်သားတွေကနှစ်ချက်ခွဲပေးရပါလေ။အခုတော့အရက်သားရဲ့ဝန်ထမ်းရဲ့ရဟန်းတန်ကားရဲ့မခွဲခြားတော့ပဲအားလုံးတပင်းကြီးတယူနစ်ကိုအစိတ်နှုံကောက်ခံနေပါလေ။စီဝိုင်းလုပ်ငန်းသုံးမီတာတွေကတော့တယူနစ်25ချက်ကနေအခု90နှုန်းဖြစ်သွားပါတယ်။ဒီလိုမီတာကတွေခုန်တက်သွားလို့အရင်ကပုံမှန်တစ်လမီတာက300နဲ့မီတာဆောင်းချောက်က100စုစုပေါင်း400ပေးရတဲ့မီတာစုတစုဟာအခုဆိုရင် 3100 ပေးရမှာဖြစ်ပါတယ်။မြမပြီမှာမကြာခဏလျှက်စစ်မီပြတ်တက်တဲ့အခြေအနေတွေကြောင့်အရင်ကမီတာကတွေတိတ်မကြပြီမဲ့လေ။အခုတော့အရင်လိုမီးခဏခဏပြတ်နေတာကမထူးခြားသေးပဲမီတာကကတော့ပိုတက်သွားတာကြောင့်မြမလူလူကတော့စိတ်ပြတ်နေပါတယ်။မကွေးတိုင်းရေနံကျောင်းကဒေသခံတွေကပြောသွားတာကအခုလိုပါ။အ
များကြီးကရေတက်က100အတွက်လုံးကြပါလေ။မိမလာကြီးကဟိုတည့်ရလာတယ်တည့်ရမလာဘူး။တလောက်15ရက်မလာဘူးပေါ့ဗျာ။ဆေးရတာလာပဲလာတယ်။အဲ့ဒါရေတက်ကကျွန်တော်ကဘလောက်သုံးတော့ယူနစ်100ကျော်အောင်သုံးနိုင်ခဲ့တယ်။100လောက်ပဲသုံးကြရတာပေါ့နော်။အဲ့လောက်ပဲသုံးကြရတယ်ဆိုတော့ရှင်းလုံးရှင်းလင်းပြောရရင်တော့ဒီယူနစ်ကို20ဘလောက်ပဲကြားတယ်။ဟိုဒီယူနစ်ကို25ကျပ်ဖြစ်သွားတယ်ပေါ့။ဆက်သက်ဖြစ်သွားတာ
။မီတာနှုတ်ထအစ်နဲ့အခုလ6ရက်နေ့ကစပြီးမကွေးတိုင်းစကိုင်းတိုင်းနဲ့တိုင်းတချို့မှာစတင်ကောက်ခံနေတာဖြစ်ပါတယ်။ဒါပေမဲ့ရန်ကုန်အပါဝင်ပြည်နယ်တိုင်းတချို့မှာတော့မီတာကဖြတ်ပိုင်းနဲ့မရကြသေးဘူးလို့သိရပါတယ်။အခုလမီတာဖြတ်ပိုင်းအသင့်နှုံထားတဲ့ရတူတိုင်းဟာမီတာကတိုးတာသိရှိတဲ့အကြောင်းလက်မှတ်ထိုးပေးရပါတယ်။မြမပြည်တဝမ်းတကြမ်းမတိုင်ပြည်ကလေးကဝန်ထမ်းလာတာတိုးပြီးမဲ့တဲ့ရင်ကြောင့်စားတော့ကုန်စင်းလုံးနေရာတဟုန်လုံးတက်သွားလို့လူနေမှုဇီးတွေကလည်းတွဲပြီးတက်လာပါတယ်။လုံငယ်တဲ့တက္ကသိုလ် 2000 ကနေအခုနှစ်အထိကုန်စင်းလုံးဟာ9ဆလောက်တက်သွားပြီမဲ့လေ။ဝန်ထမ်းလာဆောင်ငွေကတော့ပြန်ပြန်၄ဆကျော်ပဲတက်ပါသေးတယ်။1988ခုနှစ်အစီအစိုးရမတိုင်ခင်ကစံတပီ၄ချက်၅ချက်နှုန်းကနေအခုဆိုရင်တပီ900 600ကျော်အထိဈေးဖြစ်နေပါတယ်။ဟိုတုန်းကလည်းအစ100ကျော်ပါတယ်။တကြမ်းမတိုင်မီကတဲ့ဆိုင်ရင်အခုဆိုစံဈေးက1500နဲ့2000ကျားတက်နေတယ်လို့စီတပုံးကို3000နဲ့4000ကျားအထိတက်သွားပါတယ်။မကြသေးခင်ကဝန်ထမ်းလာဆောင်ကြီးတိုးပြီးလို့အခြေအနေတွေငြိမ့်သက်သွားမယ်လို့အများကထင်မှတ်နေရကနေဟိုတုန်းကအတိုင်းပဲဌာနဆိုင်ရာတွေမှာတော့လပီးလာယူပြဿနာတွေကတော့မပြောက်သေးပါဘူး။ဥပမာစကိုင်းမျိုးကဝန်ထမ်းတွေရဲ့အခြေအနေတစ်စိတ်တည်းရာကိုတည်တက်ကံတယောက်ပြောသွားတာကတော့အခုလိုပါ။စ
ကိုင်းရောက်ရှင်စစ်အမတ်ရလင်ငန်းပေါ့။စစ်အမတ်ရလင်ငန်းကိုစံကျလိုက်ပြီးတော့ကြားလိုက်ပြီးတော့ပြင်းတဲ့ခါမှာသိရတဲ့တရားတွေသိရတဲ့လူကသိရဖို့ကြိုးစားတာ။စစ်အမတ်ရကိုတကယ်ပြီးနေတာထောက်ပြရပြီးနေရတယ်။ဒါကကန့်နာရင်းသွားတဲ့ဒီတိုင်းပဲ။
စံမကြည်လင်းတဲ့အတွက်အသိခံပါခင်ဗျာအဲ့ဒီစကိုင်းမျိုးကပြောသွားတာကအသက်အာမကလုပ်ငန်းစံကေကားလိုင်စင်အတွက်တရဝင်းငွေ300ပဲသွင်းရမှာဖြစ်ပေမဲ့တကယ်တမ်းမှာတော့1200ပေးရတယ်လို့ကုန်လန်းပို့ဆောင်ရေးညွှန်ကြားရေးဘူးဆိုင်ရာကညာနာရုံးမှာလည်းတတ်မှတ်ငွေထက်300ပူပေးရပြီးဘောက်ချဖြတ်ပိုင်းမပြီးကြတဲ့အကြောင်းတိုင်းဆက်သွေးရေးရုံးမှာလည်းစားရိုက်မှုရဲ့လက်စားမှုတွေရှိခဲ့တာကြောင့်ဒီပြဿနာကိုဖြေရှင်းတဲ့အနေနဲ့တယ်လီဖုန်းအခွန်ငွေတွေကိုစားရိုက်ကိုတိုက်ရိုက်မသွင်းရပဲညနယ်ဆက်သွယ်ရေးစခန်းကတစ်ဆင့်ငွေသင်းချလန်1200နဲ့ဝယ်ယူပြီးအစင်းစင်းလုံနေရတာကြောင့်ငွေကုန်အချိန်ကုန်လူပန်းဖြစ်ရတဲ့အကြောင်းကိုယ်တိုင်မသွားကျင်ရင်တော့1950ပေးရတဲ့အကြောင်းမုံရွာမှာဆိုရင်တော့1000ပေးရတဲ့အကြောင်း RFA ကိုသူကရှင်းပြသွားတာပါ။ကျောင်းဆရာဆရာမတွေရဲ့အခြေအနေကိုကြည့်ရင်လည်းမူလနာပြဆရာမတယောက်ဟာကျူရှင်ပြရင်တယောက်1000နှုန်းနဲ့လူ90ဆိုရင်ငွေ9000ရပြီမဲ့ကျူရှင်မပြရဆိုတဲ့ဥပဒေကြောင့်အစ်စ်တိုးပြီးလိုက်တဲ့သူရဲ့တလငွေ7300ဟာဘယ်လိုမှစာဝတ်နေရေးအတွက်အဆင်မပြေနိုင်ပါဘူးလို့လည်းဆက်သွယ်မေးမြန်းမှုတွေရသိရပါတယ်။စီဆူရရဲ့လက်အောက်မှာကုန်စည်နှုန်းတွေကလည်းတက်လူနေမှုဈေးနဲ့အခွန်ခတွေကလည်းအဆမတန်တက်နေတာကြောင့်မြမပြည်သူတွေကတော့လက်ရှိဘဝမှာမပျော်ပိုက်ကြပါဘူးမဲ့လေ။စာဝတ်နေရေးအတွက်ဖြစ်လို့ရုန်းကန်နေရတယ်လို့အများကပြောနေကြပါတယ်ခင်ဗျာ။